ေ့ကအောက်တိုဘာလ26ရက်နေ့တုန်းကဖဲခုံမြို့အတွင်းမှာစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တာမန်ရဲသားပြည်သူ3ယောက်ကြီးထိမှန်ပြီးတော့ဒဏ်ရာရရှိခဲ့တယ်လို့ဖဲခုံ PDF ပြောရေးဆိုခွင့်ရှိသူတယောက်ကဖီဝေကိုပြောပါတယ်။အဲ့လိုပြစ်ခတ်ချိန်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမရှိခဲ့ဘူးလို့လည်းပြောပါတယ်။အဲ့လိုမင်းကြီးတွေပိုင်းတော့ကဖဲခုံမြို့နယ်ကုန်းစုံကြီးရအုပ်စုကတဲ့ကြီးရအနီးမှာစစ်တပ်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ကိုဖဲခုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ KNY အမျိုးသားကာကွယ်ရေး KMDF ပူးပေါင်းအဖွဲ့တို့ကတောရောက်ပြီးတော့တိုက်ဆောက်လို့အပြန်အလှန်တိုက်ခတ်မှုတွေရှိတယ်လို့ဖဲခုံ PDF ပြောကြတာကဗီဒီယိုပြောပါလိမ့
်ဖဲခုံမြို့ပေါ်မှာလည်းတအားစစ်ကြောင်းတွေထိုးပြီးတော့နောက်မြို့ပေါ်ကိုနေရာတွေကြီးပိတ်ဆို့ဆွေးနောက်တရားသားတွေလည်းဒီကတက်တရားချက်ဖြစ်တယ်လို့မင်းတို့လည်းလည်းပဲ၃ယောက်ယူထဲမှာကျွန်တော်ကျွန်တော်တို့ကစစ်ကောင်တော့၃ယောက်ဖြစ်တယ်ဖြစ်ပြီးတော့ပြောတာရှိတယ်ဒီမှာတော့တကြီးမှန်တာရှိတယ်နောက်ပိန်တွေတခါတကားတွေထုခဲ့တာရှိတယ်ဈေးဆိုင်တွေဆိုရင်သူကြိုးချင်တာတွေစစ်သားတွေကယူသွားတာလေအဲမျိုးတွေရှိတယ်လုံတာလည်းခါကြတော့ကျွန်တော်တို့ကအဲ့ဒီတကယ်ရောတောင်းတဲ့နားမှာအဲ့သူတို့ဆက်ဆန်းချလာတဲ့တောင်းကုန်းပေါ်ကျွန်တော်တို့ကပြတ်ပြစ်တာပဲ
တိုက်ပွဲချင်းတွေကနိုင်ဝဲလောက်အချိန်ကြာပြီးတော့ဖဲခုံ PDF ဘက်ကတပ်ဖွဲ့ဝင်တယောက်ခြေအောက်ကိုကြီးဖောက်ဝင်ပြီးတော့ဒဏ်ရာရရှိခဲ့ပြီးတော့စစ်တပ်စီဘက်ကအထိကိုက်ကတော့မတရားသေးဘူးလို့ပြောပါတယ်အော်တိုဘားလာ28ရက်နေ့ဒီနေ့မနေ့အစောပိုင်းမှာတိုက်ပွဲမြင်နေတဲ့အချိန်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လူတွေအိမ်ဘက်ကိုပြစ်မှတ်ထားပြီးတော့ပြစ်ခတ်လာတယ်လို့ကတဲ့ကြီးရွာကတယောက်ကဗီဒီယိုကိုပြောပါတယ်
။ဟိုကလမ်းကြည့်နေကြဒေသအမျိုးသားတွေရှိနေစစ်နေအောင်စစ်ဖြစ်တယ်ဆိုတော့ကျော်လုံးမကျော်ဘူးဆိုတော့
လက်နက်ကြီးကြောင့်လူအထိကမရှိပေမဲ့လည်းနေအိမ်ပျက်စီးမှုတချို့ရှိတယ်လို့ကတဲ့ကြီးရွာရွှေကြည်အေးရွာကရွာလုံးကျိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရလို့ပြောပါတယ်။ပြည်ကရအော်တိုဘားလာ22ရက်နေ့ကဖေခုံမြို့အခြေဆိုင်စစ်ကောင်စီရဲ့ချင်းမြန်တရင်336ရဲ့အနောက်ဘက်ဂိတ်ပေါက်ကင်းစခန်းတစ်ခုကိုဖေခုံ PDF ကဝေရောက်တိုက်ခိုက်ခဲ့လို့စစ်ကောင်စီကလူ9ယောက်သေဆုံးပြီးတော့မောင်းပြန်ရိုင်ဖယ်ကနက်အမျိုးအစား9လက်ရရှိခဲ့တဲ့ဆိုပြီးတော့ဖေခုံ PDF ပြောရေးဆိုခွင့်ရှိသူအဖွဲ့ကိုပြောပါတယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးမှုတွေဇက်တိုက်လှုပ်လာပြီးတော့တာနယ်ရဲသားပြည်သူတွေကိုပါပြင်းထန်ထားပြီးတော့ဖိနှိပ်နေတယ်လို့ဖေခုံ PDF ကပြောပါလိမ့်
ကျွန်တော်တို့ကနားငားလဲစစ်တပ်ထဲမှာကြောက်ဖြစ်ပြီးတော့ယူလာတာရှိတယ်။အဲ့လိုယူလာလိုက်တဲ့အခါကျတော့နောက်စစ်ကြောင်းတွေကအများကြီးခတ်ထိုးလာတာပဲ။နောက်ပြီးတော့စစ်တပ်ကုန်းပေါ်ကလေပြီးတော့မြို့ပေါ်ကလက်နက်ကြီးတွေနဲ့အများအားဖြစ်ပြချတယ်။ဟိုတည်းကဆိုရင်အလုံး300လောက်ရှိတယ်ပြချတယ်လေ
။ထဲခုံဒေသမှာပြည်ခဲ့တဲ့စက်တင်ဘာလအတွင်းကလေစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါသေးတယ်။ပြည်ကရအော်တိုဘားလာ24ရက်နေ့တုန်းကလေဖဲခုံမြို့နယ်ကုန်းစုံဖျားတောင်ပေါ်မှာဖဲခုံ PDF နဲ့ KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့ပါသည်။ဒါကြောင့်လေဖဲခုံနယ်တဝိုက်မှာစစ်ကောင်စီတပ်တွေအင်အားတိုးပြီးတော့ချထားတယ်လို့ဒေသခံတွေကပြောတာပါ။ဒီကာလမှာကောက်ပဲတိနယ်တွေရေသွင်းတဲ့အကြောင်းဖြစ်ပေမဲ့လေဒီလုပ်ငန်းတွေကိုမလုပ်နိုင်မနေထွက်ပြေးနေရတာကြောင့်တိုက်ပွဲအမြန်ပြီးဆုံးခြင်းမရှိပြောဒေသခံတွေကဗီဒီယိုကိုပြောပါသေးတယ်။ထဲကုန်နေတဲ့ဝိုက်တိုက်ပွဲမှာပတ်တလို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရဖို့ VW ကဆက်တွေ့ခဲ့ပြီနဲ့လည်းဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။ဒါ့ပြင်ထဲကုန်နေတဲ့တိုက်ပွဲနဲ့ပတ်တလို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်။